ဆုံးဖြတ်ချက်အမှတ်2669နဲ့ညီကိုစားပြုဒီမိုကရေစီလမ်းကြောင်းပေါ်မြန်မာနိုင်ငံပြန်ရောက်အောင်အားလုံးပါဝင်တဲ့ဆွေးနွေးရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံလိုက်ပြီးကျယ်ပြန့်နှက်ဆက်တကမ္ဘာလုံးလှုပ်ဆောင်ကြခြင်းအပြင်သာလက်ရှိကြောက်မဲ့ဖွယ်ပဋိပက္ခကိုငြိမ်းချမ်းတရားပြတာစွာအဆုံးသတ်နိုင်မှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်များနဲ့အဖွဲ့ဝင်မဟုတ်သူများတိုင်ပင်နှိနှောတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Area Formula Meeting ခေါ်နှိနှောဖလှယ်ပွဲမှာတန်မတ်ကြီး Linda Thomas Greenfield ကဗိုလ်သူနေ့ကပြောကြားလိုက်တာပါစစ်ကောင်စီရဲ့အကြမ်းဖက်မှုတွေပေါ်လုံခြုံရေးကောင်စီကအရေးယူဆောင်ရွက်ဖို့လဲမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းကဆွေးနွေးတော်ပါတယ်စစ်ကောင်စီရဲ့လေးစည်းဝယ်ယူနိုင်မှုနဲ့စစ်ကောင်စီကိုလက်နဲ့ရောက်ချရေးကတ်တပ်ပိတ်ပင်ဖို့လဲ American တန်မတ်ကြီးကတောင်းဆိုပါတယ်2024ခုနှစ်မေလအထိ9လတာအတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တာဟာ2022နဲ့2023ခုနှစ်တိုက်ခိုက်ခဲ့တာတဲ့ပိုများနေပြီလို့လည်းသတ်မှတ်ကြီးကပြောပါတယ်။မြန်မာကိစ္စကိုချိတ်ကပ်ရမှာကလေးတွေကိုဦးစားပေးထားတဲ့ချိတ်ကပ်ရမှာဖြစ်ပြီးငြိမ်းချမ်းပြည်ဒီမိုကရေစီကြတဲ့မြန်မာအနာဂတ်အတွက်ဦးဆောင်နေကြသူတွေကိုအပြည့်အဝထောက်ခံကြောင်းလည်းပြောဆိုသွားခဲ့ပါတယ်။အထူးသဖြင့်လူငယ်ကောင်းဆောင်တွေနဲ့ဒီမိုကရေစီလှုပ်လှတဲ့အဖွဲ့တွေကိုထောက်ခံတယ်လို့အမေရိကန်သတ်မှတ်ကြီးကပြောပါတယ်။